Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဧပြီလ6ရက်ဗုဒ္ဓပူနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင်ဒီညမှာသောရရှင်ကြီးနားဆင်ရမယ့်ထိတ်တရောက်သတင်းတွေကတော့ရုရှားအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာအရေးယူလှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံဘူချာမြို့မှာလူအများအများကိုတပ်ဖြတ်မှုလို့ပုတ်ဟမ်းမင်းဂျီဖရန်စစ်ကခေါ်ဆိုပြီးတော့အဲ့ဒီလှုပ်ရက်အတွက်ဒီကနေ့ပြစ်တင်ရှုံချလိုက်ပါတယ်ယူကရိန်းမှာအရက်သားတွေပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့အိမ်ကြီးရကပထမဆုံးအကြိမ်ဖြစ်တဲ့လူသိရှင်ကြားပြစ်တင်ဝေဖန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူရုရှားကိုစစ်ရာဇဝတ်မှုနဲ့အရေးယူပေးဖို့ရုရှားသမ္မတတောင်းဆိုလိုက်တဲ့အကြောင်းသတင်းဆောင်မကိုလည်းတင်ဆက်ပေးမှာပါသတင်းပေးဖို့ချက်ထဲမှာဆိုရင်တော့ခရင်ပြည်နယ်တွင်းမှာတိုက်ပွဲတွေအတွင်းလေကြောင်းနဲ့လက်နက်ကြီးကြီးထန်ကြောင့်မတ်လ၁လထဲမှာပဲအရက်သားပြည်သူ25ဦးအသက်ဆုံးခဲ့ရပါတယ်ဒီပေါ်မှာ KNU ဘက်ကဘယ်လိုပြောပါသလဲ
25ဦးပြည်ဆုံးတယ်33ပြန်ရရတော့ပါဟုတ်ကဲ့ဒီလိုရဲသွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းမှုတွေ့တာဒီမှာရှင်းလင်းနေရတယ်ပြန်ဆန်းဖြစ်နေကြဖြစ်တယ်ဗျာ
ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်နောက်နိုင်ငံခြားငွေထိန်းချုပ်မှုဥပဒေတစ်ကြောင့်ဗဟိုဗန်နဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုကမောက်ကမဖြစ်ရတဲ့အကြောင်းပေါ်မှာသုံးသပ်ချက်တွေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပိုးနဲ့ဝန်ကြီးဦးမေအောင်တို့ကိုပြစ်ဒဏ်တွေထပ်ချလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ချင်းနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ရုရှားဘော်တန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာရည်ရွယ်လှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကနောက်ထပ်ပြင်းထန်တဲ့လှုပ်ဆောင်ချက်တွေချမှတ်ဖို့ပြင်ဆင်နေကြတယ်လို့ရုရှားကျူးကျော်စီကိုတုံ့ပြန်ရေးမြောက်အတ္တလန္တိစာချုပ်နေတိုးမာမိတ်ဖွဲ့နိုင်ငံသားရေးဝန်ကြီးတွေဘရပ်ဆဲလ်စ်မြို့မှာစီဝေးနေကြချိန်မှာပဲသမ္မတဇယ်လင်စကီကအခုလိုတောင်းဆိုတာပါ။တန်ခတ်ရည်ရွယ်မယ်ဆိုတဲ့ဒေလုံးထွားပြောဆိုတာတွေထပ်ကြားနေရချိန်မှာပဲရုရှားစစ်တပ်ကလှုပ်ချင်ရလှုပ်သွားပြီးတဲ့နောက်အရေးယူဖို့တူဝေနေတာမျိုးကိုကျွန်တော်အသီးမခံနိုင်တော့ပါဘူးလို့အိုင်ယာလန်ဟုတ်တော်ကိုပြောတဲ့ဗီဒီယိုမိန်ဝန်းထဲမှာသမ္မတဇယ်လင်စကီကပြောခဲ့ပါတယ်။ရုရှားစီကနေစွန့်အင်ဝင်နေတာကိုပိတ်လိုက်မယ်ဆိုရင်သူတို့နိုင်ငံတွေရဲ့စီးပွားရေးထိခိုက်မဲ့အပေါ်ယူကရိန်းလူထုဘေးဒုက္ခရောက်နေတာထက်ပိုပြီးဆိုးရိမ်နေကြတယ်လို့လည်းသမ္မတဇယ်လင်စကီကဥရောပခေါင်းဆောင်တွေကိုထပ်ပြီးဝေဖန်ပါတယ်။အမေရိကန်ကရုရှားပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေဒီကနေ့ကျင်းညာမယ်လို့ခန့်မှန်းထားပါတယ်။ရုရှားနိုင်ငံကိုစီးပွားရေးဒဏ္ဍာငွေကြေးနဲ့နှိပညာပိုင်းတွေမှာထပ်ပြီးအထူးကြံဖြစ်သွားစေအောင်တက်ခတ်ရည်ယူဖို့အမေရိကန်ဟာ G7 အဖွဲ့ဝင်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU နဲ့ပါဆွေးနွေးနေတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။နောက်ထပ်ချမှတ်ဖို့ဆွေးနွေးနေတဲ့တက်ခတ်ရည်ယူမှုတွေထဲမှာရုရှားမှာရင်းနှီးမြှုပ်နှံမှုအသစ်အားလုံးကိုပိတ်ပင်တာအပြင်ရုရှားနိုင်ငံကဒဏ္ဍာငွေကြေးအဖွဲ့အစည်းတွေနိုင်ငံပိုင်လုပ်ငန်းတွေအစိုးရတာဝန်ရှိသူတွေနဲ့သူတို့မိသားစုဝင်တွေကိုတန်ခတ်ရေးယူမှာပါဝင်တယ်လို့ဂျန်ဆာကီကပြောပါတယ်ယူကရိန်းနိုင်ငံဘူချာမြို့မှာလူအများအများကိုတပ်ဖြတ်မှုလို့ပိုယန်မင်းကြီးဖရန်စစ်ကခေါ်ဆိုပြီးအဲဒီလိုရဲအတွက်ဒီကနေ့တစ်တင်ရှုတ်ချလိုက်ပါတယ်ဘူချာမြို့ကလမ်းတွေပေါ်မှာလူသေးလောင်းတွေတွေ့ခဲ့ရသလိုလူအများအများကိုစုပြီးနေမြှုပ်ထားတာတွေတွေ့ခဲ့ရပြီးနိုင်ငံတကာကအပြင်းထန်ဝေဖန်ရှုတ်ချနေချိန်မှာပဲပိုယန်မင်းကြီးကလည်းတစ်တင်ရှုတ်ချလိုက်တာပါယူကရိန်းနိုင်ငံကအခုနောက်ဆုံးရတဲ့သတင်းတွေဟာစိတ်သက်သာရာနဲ့မျှော်လင့်ချက်တွေပေးတဲ့အစားနောက်ထပ်တပ်ဖြတ်မှုတွေအကြောင်းကိုပဲကြားခဲ့ကြရတယ်လို့ Vatican မှာဒီကနေ့လုပ်တဲ့သတင်းပတ်စင်ဝတ်ပြုစုတောင်းပွဲတွင်ပုံရိပ်မင်းကြီးကပြောခဲ့ပါတယ်ဒီစစ်ပွဲကိုရပ်ပစ်ပါလက်နက်တံတွေစိတ်ငြိမ်သွားပါစေတေဆုံးခြင်းနဲ့အဖြစ်အမှောင်တွေရပ်ပစ်ပါလို့ပုံရိပ်မင်းကပြောပါတယ်ဘူချာမျိုးကပို့လိုက်တာဆိုတဲ့အလံတစ်လက်ကိုပုံရိပ်မင်းကြီးကကံမြောက်ခဲ့ပြီးအဲ့ဒီအလံကိုနှမ်းရှုပ်ခဲ့ပါတယ်ရုရှားတပ်ဖွဲ့တွေစစ်ရောက်စုမှုကျူးလွန်ခဲ့တာမျိုးမရှိဘူးလို့ရုရှားအစိုးရကငြင်းဆန်နေပြီးအခုတွေ့မြင်ရတာတွေဟာယူကရိန်းကလုံခြုံတာတွေသာဖြစ်တယ်လို့ဆွတ်ဆွဲပြောဆိုပါတယ်။ယူကရိန်းမှာရဲသားတွေကိုတပ်ဖြတ်မှုအပေါ်အိန္ဒိယနိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါအပြင်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပေါ်အိန္ဒိယကပထမဆုံးအကြိမ်လူသေရှင်ကြားပြစ်တင်ဝေဖန်လိုက်တာဖြစ်ပေမဲ့ရုရှားဟာအိန္ဒိယရဲ့အရေးပါတဲ့စီးပွားရေးမိဖက်နိုင်ငံတစ်ခုအဖြစ်ဆက်ရှိနေပါတယ်လို့လည်းပြောပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ပေါ်ရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအဖြစ်နှစ်ပေါင်းများစွာရပ်တည်လာတဲ့အိန္ဒိယနိုင်ငံဟာ American and Mahamid Riga, a Bientan PRB near Jamare, Pitting Wibam Shawne Yerava. Utanu Matata Muripo, a Bientan Pitting Shochaba Relu, Indian and Jai Wunji, Subramanyam Jai Shankaga, Lodoma Digni Piovare. TPA, Tego Suyare Kisapi, Pija Lula Des, once a Semulopo, Tonsu Nijaragu, Taukama Relu, Wunji Jai Shankaga Subare. Keith Nuroniga, Buzamugo, Tame Taja in Dwayne, Rashada Poriga, Azada Tonyajogo, Tapake Edu, Ukraine Dawn Shizu Rinet, Didagan Riga, Piovare. Buzamuma, Jadarigo, Tapake Esuret Rinha, Tego, Tailand Ton Lopeva, Velu Subi, Kuranga Lumi Kansi Suima, Indian and Ganga, Jidin Sochake Vidanau, Nangai Wuniga, Kulu Piorava. Rashago Jidin Sochare, Kulamagaya Sunga Sedego, Indian and Ganga, Taukan and Mabibe, Jani Gavare. Ukraine or Tito Dakade, Russia or Tanka, Yijumu, the Divine in there, Russia or Pure Combisiri Bo, Taiwan Suyaga, in it, Ninja like Bari. Taiwan Ibinari in there, Computer Chetugu, CA UA Jedra, Domubunayan, Tasibu, Simin Sigami, Desi Chamalai Dava. Russia Tito Dakamugu, Taiwan up Jedin Shochabi, and only in regard, Tanka Yijumu Chamadagule, Bubong Pau and Havare. Tawemele, Taiwan and Russia Jama, Taye Kunzoi, Machidal of Tidajo, Taiwan, Yuraha, and Yapiano, Tayamu Shibabu. Nibina Sayako, Bissi, Sien Shijigo, Taiwan Suyaga, Tobianbi, Eddie Sien Babisiri, Rashago, Pomesoye, Kunjuja Yuame, Lujinavare. Taiwanani, Rashago, Dembure, a senior Nibina don't talk on ego, Selena Bissiri, Tolopo, Bumbunayo, Akulu Losona, Tedelu, Jinajama, Piotaware. Eddie Sien Rema. Tabaya could be seen to get busy again, Liza Yangine, Kido Lanyo Sunday, Pawamare. Taiwan Joha, Gavaoma, Tabaya could be seen to get take Danang and Kupibare. Taiwan Jumu, Dioga, through Pine, Lucina Tabi, the Kelu, Ea don't take by Kemesoye, Aku, Ugrima, Jonia, Lutilanina Jow, Ugrimo, Rashaga, Jujo, Dakani Rebo, Taiwan Ruga, Gojinza, Mine, Sumi and Jabarakamia.
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00အထိ 92.5MHz 95.5MHz 95kHz 88.9MHz 92.23MHz kHz 90.9MHz စနေတနင်္ဂနွေမှာပိုင်းလယ်မီတာ
120kHz 95.5MHz Godabaya, Raja Baksa, Yaduga, no tamam hopulu, a soya apoyunjitoga, digginip yobare. Tamarago, Lubao, Chowta the Mar, Godanga, Taukan, Sanda, maybe, Dimyao Ketara Pitelu, a wavy lemya, Simen Kangwei, Tana Winji, Johnston, Fernandoga, Ludoma, Yogabare. Sezuni Baum Yazwa, Dream, Dani Siboye, Chujong, Ja, Dwayare, T. Remare, Sime Kangwe Murigu, Luruga, Majina Depi, Sewa Pisiri, Deladaja, Siawinigaba, Sanapia, Gangwe Nizabi Mele, Tamaraga, No Trap Bibu, Niensan Niaba. Tamara, Raja Baksaha, Tuya Midazu Winrigu, a soya take by Yarudima, Kantapi, Natausa Gugu Nikrega, Dindigu, Ocho Laraba, Akura Dugu, Gangwe Sanap Yabweri, Nayam Yau Yaulapi, Tuya Nyumba Puerigani, Ludo Amet and Yapia, No Trap, Dwajara Jow, Lunesu Soya Tidwabi Renau, Inganima, Nangano Yebo Chini, Jinagibai. COVID 19 Yeshe Joseph Tilare, Mopamu, Ona, Taimaimu, Najemune, Atashu Jamu, Sare, Nadashi Yoga, Lekanarigu, Dasi Nayi, and Yoda Jamai season did the Kugu account here Pobu, Inganiga, Tamra Baida, Suyaga, Nujalai Bari. This season, the year, COVID 19 Yoga, Yeshe, Joseph, Kanzani, Adure, American Jamai, and Lumu, Winan Tanaga, Tuya, Tudidana, Lung and Rima, Bubang Sangreta, Jamai, Sashamu, Nematan, Swamuri, Dre, Winsamu Long and Rigu, Doche, Losang, Dwabu Shijang, Jamai in a Lumu Winden, Tana Winji, Xavier Basera Gab Yavare, Tana Pesate, Tudetana Long and Rigu, NIH, and Yoda Jamai, Tanaga, Losang Nibi, Akulo, Jibare, Panama, Chilean Dipi, Dinazu Soya, Tana Rima, Account Her Possi Sinide, HHS Tanagule, NIH Ga, Kuni Bibama Pitelu, Impuro Gab Yavare. COVID yoga ma ye shi chou se phi ma tan swan mu pong san myu phit la daw ko in phi ro ga a ti mat pyu tha ba de COVID yoga ye shi chou se khan sa ya du ri ko na ta shi yoga de ri ko a ka kwe pe de federal u pri ya ma tan swan du ri twet niya thai kin si sin pe ya ra jama ye chi ni ti chou chaung khwe cha sat san mu ko ta myet da sa ra ri ko khan sa pai kwen shi nai le lo su ba de COVID tai phyet ye zero COVID mu wa ra ne tai phyet lou saung ni de ti yau nai ngan ma ရှင်လင်းကြီးနဲ့အရှိမြောက်ပိုင်းရှန်ဟိုင်းနဲ့အရှိပိုင်းဇီဂျန်တီနယ်ရင်းအပါအဝင်တီနယ်အတော်များများဒေတာရင်းကူးစက်မှုတွေရှိနေပါတယ်ကိုဗစ်စစ်ဆေးမှုအဆင့်နှစ်ဆင့်ခွဲလုံဆောင်နေတဲ့ရှန်ဟိုင်းမှာမြို့ကန်20ချောက်တန်းကိုနောက်တစ်ချိန်ခက်ပြီးကိုဗစ်စစ်ဆေးသွားမယ်လို့မြို့တော်တာဝန်ရှိသူတအူးကပုဒ်တပူးနေမှာပြောပါတယ်စစ်ဆေးမှုတွေမပြီးမချင်းအသွားအလာကန့်သတ်မှုတွေကိုဆက်လုပ်ထ minute pini dabare. Sutanet chapini riga, jamai winen rigule, shanghai didaganri, yoga sisiyama kuni sangye put silut tabare. The Kabalon dindane, a kuti gobe gusatu, lia gozet dondan jone, de sondu chaldan jo shini bichibare. တရုတ်နိုင်ငံငလျင်တိုင်းဒါရေးဌာနရဲ့ထုတ်ပြန်ချက်အရတရုတ်နိုင်ငံစီချွန်းတီနယ်မှာပြင်းအား 대송티카이두시행고로처침에띠야리바우ငလျင်လောက်ခတ်မှုနဲ့ပတ်သက်လို့ပျက်စီးမှုအတိုင်းအတာကိုအကဲဖြတ်ဖို့ထိခိုက်ဒဏ်ရာရသူရှိမရှိသိရဖို့တဘာဝဘေးအန္တရာယ်ကူညီရေးအဖွဲ့တွေကိုတရုတ်အာဏာပိုင်တွေကဆေးလွတ်ထားကြောင်းစင်ဟွာမှာဖော်ပြထားပါတယ်ရှင်
ပေါ်တပူညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မိုင်းအင်ဂျင်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်ယူကရိန်းနိုင်ငံဘူချာမြို့မှာရုရှားတပ်ဖွဲ့တွေရဲ့နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေကြောင့်အရက်သား300ထက်မနည်းတေဆုံးခဲ့ရတာပါတဲ့တေဆုံးခဲ့ရပါတယ်ဒါကြောင့်တချိ
ဒီကနေ့ကတောင်းဆိုလိုက်ပါတယ်ဒီကြောင့်VOA ရဲ့အကြီးတန်းတန်တမန်ရေးရသတင်းတောက်စင်ဒီဆန်းပေးပို့ထားတဲ့သတင်းမက်ခင်ဖြူဖြူပြောပြပေးပါရှင်ယူကရိန်းနိုင်ငံကိဖ်မြို့နားမှာရှိတဲ့ဘူချာမြို့ကနေရုရှားတပ်ဖွဲ့ဝင်စုခွာခဲ့အဲဒီမှာရှိတဲ့ကလီးငယ်တွေအပါအဝင်ဒေသခံရဲ့သားတွေကိုဂျိုးနဲ့ဂျိုးမတရားပြုကျင့်ညှဉ်းပန်းနှိပ်စက်မိရှုတပ်ဖြတ်ခဲ့တာတွေကို ဖျူရီရင်တောက်တွေအပါအဝင်တခြားသတင်းတောက်တွေလူခွေရေးအဖွဲ့တွေကတွားရောက်သတင်းယူခဲ့ကြပါတယ်။ယူကရိန်းသမ္မတဇလန်စကီကိုယ်တိုင်လည်းဘူချာမျိုးကိုတွားရောက်ခဲ့ပြီးအဲ့နောက်အင်္ဂါနေ့ကလုံခြုံရေးကောင်စီမှာမိန့်ခွန်းပြောခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေမျိုးရွာတွေကိုစုခွာနေချိန်မှာသူတို့လုပ်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေပုံမှုပေါ်လာစေပြီးဒီလိုရက်တွေအတွက်တရားမျှတမှုရှိအောင်ရည်ယူ
ကြီးခုတွေ့မြင်ရပါပြီ။ဒါပေမဲ့သူတို့ထိန်းချုပ်ထားတဲ့တခြားမျိုးဝဒေသတွေကခြေနေတယ်ကိုတော့တွေ့ခွင့်မရသေးပါဘူး။ရက်ဒေသတွေကချပြီမဲ့သူတို့ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေ၊ရှာဆွေးပစ်မှုတွေကတော့တူတူပါပဲ။ဒီလိုရက်တွေအတွက်တာဝန်ခံမှုရှိရပါမယ်
။ဘူချာမျိုးမှာအသက်ရှင်ကြရဲ့သူတွေကအမျိုးသမီးတူကို VOA ရုပ်သံသတင်းတောက်ကလည်းမေးမြန်းခဲ့ပါတယ်
။မွေ
ကျမအိမ်ကြီးချင်းတွေအဲ့ဒီနေရာမှာမြေမြုပ်ခံနေရတယ်။ဘေးကင်းကနေခဲ့တဲ့အိမ်ကြီးချင်းတွေပါ။ရုရှားစစ်သားတွေကသူတို့စစ်စေးရေးဂိတ်တစ်ခုတိုက်ခိုက်ခံရလို့အထက်အမိတ်နဲ့အခုလိုလုံတာလို့ပြောပါတယ်။ကျမတို့ကသူတို့ကိုတိုက်ခိုက်လို့သူတို့ကပြန်ပစ်တာလို့ပြောပါတယ်။ကျမတို့တိုက်ခန်းကလူနှစ်ယောက်ပြစ်တက်ခံရပါတယ်။တယောက်တေသွားပါတယ်။တယောက်ကတော့ဒဏ်ရာရပြီးကိစ်မြို့နာကဈေးရုံမှာပါ
။အခုလိုမျိုးသူ့ရဲ့အိမ်ကြီးနာချင်းတွေကိုအမိတ်ရတတ်တာပါဆိုပြီးရုရှားစစ်သားတွေကိုယ်တိုင်ကပြောတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူဟာအကောင်းဆုံးသက်သေဖြစ်ပြီးဒါဟာစစ်ပွဲတွေအတွင်းမှာအရက်သားတွေကိုတမင်ပြစ်မှတ်တာတိုက်ခိုက်မှုဆိုတာထင်ရှားစေတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါရယ် စစ်ပွဲအတွင်းဖမ်းမိတဲ့စစ်သားတွေကိုတောင်တပ်ဖြတ်ခွင့်မရှိဘဲဒီလိုတပ်ဖြတ်တယ်ဆိုတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ဂျော့ဂျ်ဝါရှင်တန်တပ်ကတူကကျွမ်းကျင်ပညာရှင်အလက်ဇန္ဒားဒေါင်းစ်ကပြောပါတယ
် But it appears many of them if not all of them were civilians and obviously intentionally targeting civilians
အလုံးမဟုတ်တော့အများစုကအရက်သားတွေဖြစ်နေတာကိုတွေ့ရပါတယ်။လက်နက်ကင်ပြိပခအတွင်းအရက်သားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်မှုဆိုတာထင်ရှားပါတယ်။ဆိုတော့ကျူးလွန်တဲ့စစ်သားတွေနဲ့ဒီလိုကျူးလွန်တဲ့အမိန့်ပေးခဲ့သူဘယ်သူမှမဆိုအေးအေးယူခံရနိုင်ပါတယ်
။ဒါပေမဲ့ကျူးလွန်သူတွေဟာရုရှားနိုင်ငံထဲမှာပဲရှိနေတာဆိုရင်တော့သူတို့ကိုအေးအေးယူဖို့ခက်ခဲလိမ့်မယ်လို့ဒေါင်းစ်ကပြောပါတယ်။အမေရိကန်နိုင်ငံသားယုံကြည်အန်ထိုနီဘလင်ကန်ကလည်းဘူချာမျိုးကမှတ်တမ်းတင်ရုပ်ပုံလေးနဲ့ပတ်သက်လို့အင်္ဂါနေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမျိုးကိုထွက်ခွာချိန်မှာအခုလိုပြောသွားပါတယ်
။ What we've seen in Bucha is not the random act of a rogue unit.
အင်္ဂါနေ့မှာတွေ့ခဲ့ရတဲ့ပုံရိပ်တွေဟာတပ်ဖွဲ့တစ်ခုကရန်ကားခြင်းတိုင်းရန်ကားသွားတာမျိုးမဟုတ်ပဲတမင်ရည်ရွယ်ချက်ရှိရှိနဲ့ညှဉ်းပန်းနှိပ်စက်တပ်ဖြတ်မတရားပြုကျင့်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေဖြစ်ပါတယ်။အဲ့ဒီအတွက်သတင်းအချက်အလက်တွေခိုင်မာတယ်ဆိုတာထပ်တောင်ပို့ပါတယ်။ကဘာကမြင်နိုင်တဲ့တက်တည်အထောက်အထားတွေရှိပါတယ်
။ဒါရီယာစစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ယူကရိန်းရှိနေကြုံနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကကြိုးပမ်းနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကလက်တွဲကူညီသွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။ရုရှားကတော့ဘူချာမျိုးကအခြေအနေတွေကိုမျက်မြင်တက်တည်ပြောတာတော့နဲ့အတည်ပြုလို့မရတဲ့အကြောင်းနဲ့ဒါရီယာမှမကန်ဘူးလို့တုံ့ပြန်ထားပါတယ်ရှင်။
ယူကရိန်းမှာအရက်သားတွေတပ်ဖြတ်ခံရမှုစစ်ရာဇဝတ်မှုနဲ့အရေးယူပေးဖို့ယူကရိန်းတမရတောင်းဆိုတဲ့သတင်းဆောင်မှာမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာလည်းကရင်ပြည်နယ်ရဲ့စစ်ရေးတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေတေဆုံးတန်ရာရတဲ့နောက်ဆုံးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မှာမတ်လအတွင်းစစ်ကောင်စီတပ်တွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ရောလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မှာအရက်သား25ဦးတေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့KNU ကရင်မျိုးသားအစည်းအရုံးကလက်ချုပ်စီရင်ထုတ်ပြန်လိုက်ပါတယ်။တေဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မတ်လတည်းမှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုက၈ကြိမ်ရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ်။သတင်းပြည်စုံ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNU ကရင်မျိုးသားအစည်းအရုံးနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေကြောင်းဆောင် BGF တပ်တွေကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်မန္တလေးတလအတွင်းအရက်သားပြည်သူ25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KNU ရဲ့လက်ချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့ဘူကော်မတီဝင်လည်းဖြစ်သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရိုကလေဆေးကအခုလိုပြောပြပါတယ်
ဟုတ်ကဲ့ရက်သားကကျွန်တော်တို့ရဲ့စီရင်အချက်တည်းမှာ25ပြည်ဖုံးတယ်နောက်တော့ကျွန်တော်တို့33တန်ရရတော့ပါတော့ဟုတ်ကဲ့ဒီလိုရဲ့သွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းမှုသွက်တာဒီမှာခင်မဲ့နေရပြီဥမာတစ်ဖက်ကကျွန်တော်တို့ရဲ့တပ်တွေရှိနိုင်တဲ့နေရာခတ်မှန်ပြီးတော့ကိုအောင်နိုင်တဲ့ယူအပ်ခတ်မှန်ပြီးတော့ရက်သားဖြစ်နေကြဖြစ်တော့ပါတော့ဟုတ်ကဲ့ရက်သားဖြစ်တာတစ်ခါတည်းမှာဒီလိုရှိရှိနေအဲ့လိုယူရတယ်ဆိုတော့ဒီလူကဆီယံကရှိနိုင်တယ်ဆိုပြီးတော့အဲ့လိုဖြစ်တဲ့ဟာတွေကတော့ပုံများတယ
်မလတလရဲမှာပဲစစ်ကောင်စီတပ်တွေရဲ့လေကြောင်းကနေတိုက်ခိုက်မှု၈ကြိမ်လုပ်ခဲ့တယ်လို့လည်းဖဒိုကလေဆေးကပြောပါတယ
်အာတက်မ၅တခုတည်းပဲကျင်းတာ၅ကြိမ်နဲ့အားလုံးပေါင်းပြီးအားလုံးပေါင်း၈ကြိမ်ပေါ့ဗျာဒီလေးရဲ့လက်ကျဲတာကဒီလာမှာတော့များလာရတယ်အဲ့ဒီတက်မ၅နဲ့တက်မ၃နဲ့တက်မ၆ပဲပေါ့နော်အဲ့ဒီမှာကျေးဇူးတင်ပါတယ
်စစ်ကောင်စီနဲ့ KNU တို့နှစ်ဖက်တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေနဲ့နေကြောင်းဆောင်တပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါ KNU ထိန်းချုပ်ရာနယ်မြေအတွင်းမှာစစ်ဘေးဒုက္ခတွေသသိန်းကျော်လောက်ရှိနေပြီလို့လည်းဖရိုကလေဆေးကပြောပါတယ်
။ဟုတ်ကဲ့သူရောမှာမနေရလို့တိန့်ဆောင်တဲ့လူတွေအားလုံးကကျွန်တော်ရဲ့ရရှိတာတဲ့တင်ရဆိုရင်တော့ဆက်လက်ပြရပါတော့တပိတ်ကြော်တာပေါ့
KNU ထိန်းချုပ်ရာနယ်မြေတွေမှာစစ်ကောင်စီတပ်နေကြောင်းတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမက်လာအတွင်းတိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့တယ်လို့လည်း KNU ရဲ့လက်ထုတ်စရင်ထုတ်ပြန်ချက်မှာဖော်ပြပါတယ် KNU တပ်မ6နယ်မြေတွေရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကိုမန္တလေး10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့အတွက် KNU ကသတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်တပ်ရင်အားတွေတိုးချဲ့ချထားတဲ့အတွက် ซีเอ็ดเดม่ามูรีปุ่บขึ้นลาบาร์เอ็ดที่ด้วยเคียนยูกาซึ่งกองซีเอ็ดทั้งไปแล้วเนี่ยก็เพื่อเจ้าเด่นนี่เนี่ยยาวรีก็เลยอาชาแล้วเนี่ยยาวรีก็เลยลำมาจีริมาลูซี่ก็เลยกงก็เลยกูเพื่อแต่งตัวลาเจมาพิบูด้วยมาล่ะนักเช่าเช่าเนี่ยเด็กก็ตีเปี๊ยเจทุกอย่างทาร์บาร์เอ็ดเคียนยูเอ็ดเดม่างานเนี่ยเดม่าเช่าทิ้งจุดทาร์เอ็ดยาวรีเคียนพับกงเคียนเนี่ยก็เลยยูจังไปดีเดม่าคุยไปนิดหนึ่งนี่บ้าใจเปล
ြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗဟိုဘဏ်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုရဲ့တက်ရောက်မှုတွေဖြစ်ရတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံသားငွေထိန်းချုပ်ဖို့ဥပဒေ1ဗဟိုဘဏ်ကနေတနင်္ဂနွေနေ့မှာရုတ်တရက်ထုတ်လိုက်တာကြောင့်ဈေးကွက်ထဲမှာချက်ချင်းကမောက်ကမဖြစ်သွားပြီလို့စီးပွားရေးလုပ်ငန်းရှင်တွေကညှိတွားကြပါတယ်။ဧပြီလ4ရက်နေ့ကထုတ်လိုက်တဲ့ဒီအမိန့်ကြောင့်လုပ်ငန်းရှင်တွေရဲ့ငွေ10ရာခိုင်နှုန်းကိုစစ်ကောင်စီကသိမ်းလိုက်တယ်လို့ထိခိုက်သွားရတာ။နောက်ဆက်တွဲစိုးကြိုးတွေအများကြီးဆက်ပြီးတော့ကြီးမားလာမယ်လို့လည်းလုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်။ပြည်တွင်းမှာနိုင်ငံသားငွေဝင်တဲ့သူတွေအနေနဲ့ဒေါ်လာကိုတတ်မှတ်ကြက်ငွေနဲ့တစ်ရက်အတွင်းပြန်သွင်းပြီးတော့နောက်ရောင်းဝယ်ကိုလည်းခွင့်ပြုချက်ယူရမယ်ဒီအမိန့်ကြောင့်ဒေါ်လာလိုအပ်တဲ့ပြဿနာပိုဆိုးသွားလိမ့်မယ်လို့လုပ်ငန်းရှင်တွေကထောက်ပြပါတယ်လုပ်ငန်းရှင်တွေကိုကိုဝင်းမင်းဆက်သွယ်မြင်းမြတ်ထားတာနားဆင်ပါရှင
်ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာထိန်းချုပ်တဲ့အမိန့်သစ်ထုတ်နိုင်ပါလဲလို့မေးရမှာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
အဓိကလက်ရှိ import နဲ့ export ကမျှတမှုမရှိတဲ့အနေအထားတရကိုရောက်နေပြီးလို့ငွေလိုအပ်ချက်တွေများလာတဲ့အတွက်ဒေါ်လာပါဒီဘူဘန်ကနေပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ဆောင်ရွက်တယ်လို့အမြင်ပါတယ်
အဲ့ဒီတော့ဒီအမိတ်စစ်ကြောင့်ဘလို့တက်ရောက်နိုင်ဖို့ကိုမေးရမှာနောက်လုပ်ငန်းရှင်ဒေါက်တာဖုံဝင်းကအ
ဓိကတော့ဒေါ်လာဝင်ဝင်ရှိတဲ့လူကအရင်တော့ကိုရှိတဲ့ငွေကိုကိုပြန်သုံးလို့ရတယ်ကိုရဲ့ဝင်ဝင်နဲ့သုံးငွေကိုညှတ်တအောင်ချိန်ဆပြီးသုံးတာပေါ့လေအခုကျတော့ကိုဝင်တဲ့ဝင်ငွေကိုသုံးလို့မရတော့ဘူးတစ်ရက်အတွင်းလဲပေးလိုက်တော့မယ်ဆိုတော့ကိုစီမှာဒေါ်လာဝင်ငွေလုံးဝမရှိတော့ဘူးပေါ့ဒေါ်လာနဲ့ပေးပြီးတော့သုံးရမယ်ကိစ္စတွေအားလုံးပေါ့လေကုန်သွယ်ရေးကိစ္စကောဝန်ဆောင်မှုကိစ္စမှာသုံးဖို့အခက်အခဲဖြစ်သွားတာပေါ့ဟိုလက်ရှိစီးပွားရေးလုပ်နေတဲ့အလုပ်တွေကိုပြိတင်းလိုက်တယ်လို့ဖြစ်ပြီးထိုးရက်သွားတာပေါ့လေ
ဒါအပြင်ကိုယ်ကောင်သမားတွေကိုစထိခိုက်နိုင်ပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ပထမဆုံးထိခိုက်မှာတော့ exporter ပိုင်းပေါ့နော်ချက်ချင်းဝီဇီနှုန်းကို1850တန်းလေးကိုပြောင်းလိုက်တာဖြစ်တဲ့အတွက်2000အပေါ်ဈေးနှုန်းနဲ့တက်ချက်ပြီးတော့တင်ပို့ထားတာနောက်ကုန်စည်တွေဝင်ထားတာဒီကောက်နေတဲ့ကိုပြောင်းထားတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒီအဖွဲ့တွေကတော့တော်တော်လေးနင်းနာတော့မှာ
ဒီနေရာမှာငွေတွေတချို့သိမ်းလိုက်သလိုထိခိုက်နိုင်ဖို့အသေးစိတ်ကိုလည်းဒေါက်တာဖုံဝင်းက
ဝင်လာတဲ့ဝင်ငွေကငွေတုံးကလူတိုင်းက$1ရရင်ပမာငွေ2000ကျော်တန်တယ်လို့ဖြစ်တာကိုအခုကျတော့10ရာခိုင်နှုန်းလောက်လျှော့ပြီးတော့1850ပဲတန်တော့တယ်လို့အစိုးရတတ်မှတ်လိုက်တဲ့အခါကျတော့ကိုယ့်ရဲ့ဝင်ငွေပေါ်မှာ10ရာခိုင်နှုန်းအခွန်ဆောင်ရတဲ့သဘော10ရာခိုင်နှုန်းကိုပိုင်ဆိုင်တွေကနေပြီးတော့ပါသွားတယ
်။ဒါအပြင်သွင်းကုန်သမားတွေကိုလည်းအလားတူထိခိုက်နိုင်ပုံကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အင်ပိုတာဘက်မှလည်းအလားတူပါပဲ။အင်ပိုတာဒီအနေနဲ့ကဒီ2000နဲ့2000အထက်ကိုမဆော့ပြီးတော့ငွေလွှဲထားတဲ့အနေအထားရှိတာဖြစ်တဲ့အတွက်အဲ့ဒီပုံမှလည်းလက်ရှိရောင်းနေပြီးသားပစ္စည်းတွေရော on the way မှာရှိနေတဲ့ဒီစီရောအကောင့်လေးကိုဝင်ပြီးသားတွေရောနောက်ပြီးတော့ဆွဲထားပြီးသားဟာတွေရောအကုန်လုံးထိခိုက်ပေါင်းမှာဖြစ်ပါတယ်။တကယ်တမ်းဒီလိုမျိုးချက်ချင်းလုံးလိုက်တာကဈေးကွက်ကိုတော်တော်လေးရိုက်ထားမှုတော်တော်များပါလေ။ဟိုလူချင်းနဲ့ဒီရမ်းမ်းနဲ့လက်တလို့ထိခိုက်မှုနဲ့တွက်လိုက်မယ်ဆိုရင်ထိခိုက်မှုကပုံပြီးတော့များမယ်လို့ရှင်းပါမ
ယ်။ဒီနေရာမှာစီးပွားရေးလုပ်ငန်းတွေပေါ်ကြီးကြီးမားမားဆက်ထိခိုက်လာနိုင်ပုံကိုလည်းဒေါက်တာဖုံဝင်းက
တခါစီးပွားရေးလုပ်လို့ရှိရင် transaction တခါလုပ်လို့ရှိရင်10ရာခိုင်နှုန်းဆုံးတယ်အဲ့တော့10ခါလုပ်လို့ရှိရင်100ရာခိုင်နှုန်းဆုံးပြီပေါ့နော်အဲ့ကြတော့လူတွေကတခါလုပ်တိုင်းတခါရှုံးတယ်10ခါလုပ်ရင်အကုန်ဆုံးပြီဆိုတဲ့ခါကျတော့သူတို့ကအကြိမ်ကြီးနည်းနည်းလုပ်ပြီးတော့ဥပမာဆိုလိုတာကတော့ဆန်ရောင်းတဲ့လူပြီး export ကိုများများမလုပ်တော့ဘူး short လုပ်မှာပေါ့နော်ဆိုတော့အဲ့လိုပြဿနာတွေဖြစ်လာတာပေါ့export market ကိုနှိမ်ထားတဲ့သဘောဖြစ်သွားတော့အဲ့ကျရင်ဒေါ်လာဝင်ငွေကမြန်မာပြည်တစ်ပြည်လုံးအတွက်ပို့ပြီးရှားလာတယ်အခုဖြစ်နေတဲ့အခက်အခဲကိုဒီလက်ရှိလုပ်နေတဲ့ပုံစံတွေကကူညီဖြည့်ရှင်းရမယ့်ရောက်ပဲနဲ့ပို့ပြီးတော့ဒုက္ခပေးတဲ့သဘောမျိုးဖြစ်နေ
အဲ့ဒီတော့ဒီနေ့ဒီကပြည်သူတွေကိုထိခိုက်နိုင်မလားလို့မေးရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ဈေးကွက်ထဲမှာကုန်စည်ဈေးနှုန်းတွေကုန်ပစ္စည်းဈေးနှုန်းတွေတော်တော်လေးမတည်မငြိမ်ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ဒါအပြင်လ
ဒီအပူပရိုဒတ်တွေကိုပဲအဓိကစားသုံးနေရတဲ့သူများတာဖြစ်တဲ့အတွက်ကွန်ပျူစီပြက်လက်မှုတွေနဲ့တချို့ကွန်ပျူစီတွေမလိုလားပဲနဲ့စီနုံးကြီးမှုတွေဖြစ်လာမယ်ဒီဒေရနူကအများကြီးသူရဲ့စားသုံးနေတဲ့ကွန်ပျူစီနုံးတွေထောက်လုပ်နေတဲ့စီနုံးတွေပေါ်မှာတက်ရောက်မှုများပါတယ်ဒါကြောင့်မလို့ရုပ်ရှင်မြင့်တက်သွားတာလေထိခိုက်မှုရှိမှဖြစ်တယ်လို့ရုပ်ရှင်အခုလိုမျိုးဟိုဆင်းသွားတဲ့ဟာတွေကလည်
ยังนี่เนี่ยมาไปโอ้ที่ว่าอีหลอกกันมาแต่เอาลุลุลุไม่ยอมยัดจานตัวเลยตบอดีตุยอะไรแล้วตาวันสี่เดือนดีก็ตีบีดอตุลุยเนี่ยลุกพูดลุกตุลุร่างก็ตีเย่ด้วยเนี่ยด้วยลุกพูดลุกเลยแต่เจ้ายอมไม่ไปเข็นลุกพูดลุกเลยแต่เกลือมาลุกเพนี่แต่เจ้ายอมกันเลยเสียเจ้าไปมาสุดอ๋อดีใจลุกไปเลยไม่สุดลุกสี่ยิน
มันรู้แล้วเด็กที่ว่ายี่ก็มักมาพิจารณาดีแต่เอาจิตวิญญาณมาดูเท่นไม่ใช่เนาะจันนรุตัวจริงสูงเหมือนเด็กมาเช่นเนี่ยมาเนี่ยมาในเกี่ยมายินดียุ่งในมือจีมาเลยจะเป็นยังไงเนี่ยแต่ยังไงเลยจะเป็นคอมมิวนิสต์สลบไปเลยมีอาชีพที่ใครในนามว่าเดินลุกขึ้นที่ว่าตอนนี้ตอนนี้ล่ะเนี่ยก็ต้องสู้เกล้ากันที่นี่ลุยดีเช่นจะทับบอลอะไรเนี่ย
กูเว้นไม่สะดวกมีเงินติดจับไปเกล้าพี่บาร์เลยสิไปเกล้าอยู่กับเพื่อนมาไม่มาทำมาหมู่เรื่องเด็กสูบีเดี๋ยวสักครั้งท้ายอะไรอันนี้สุยาเลทจะขันบีเนวันจีเจ้าอุ้ยบุเน่สิบเอ็ดวันจีอุ้ยไม่เอาหนูสิจุดท้องเนี่ยทุกที่อย่างงั้นดิกันนี่อีเวลาเช้าเย็นนี่มาพี่แดนชามาเข้าไปเลยท้องนั้นเรื่องนั้นทำมาหมดวันแรงอาจต้องไปส่งยาเมื่อสุดเดือนปาร์ตี้กันวันแรงไปส่งเกล้ารู้สวาเลยยังงงอะไรเด็ดดิกูยืนยันจะจับไปว่าเช่น
ส
ဒီကောက်ပွဲမှာမဲမတမမှုလောက်ခဲ့တဲ့ဆိုပြီးရာဇတ်တကြီးပုံမှန်ဥပဒေပုံမှန်130ကကြီးနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဒုတိယဥက္ကဋ္ဌဦးသူရင်ထွက်ခတရားလိုလုပ်ပြီးတရားစွဲခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်စီပင်ဝင်ကြီးဟောင်းဦးမေးအောင်ကိုလည်းဦးညီပူရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေဖောက်ပြန်မှုကိုအားပေးကူညီခဲ့တယ်ဆိုပြီးရာဇတ်တကြီးပုံမှန်ဥပဒ
ထောင်ဒဏ် 4 လဒါမှမဟုတ်ငွေဒဏ် 5000 ကျခံစေဖို့အမိန့်ချခဲ့တယ်လို့ဦးညီပူရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကပြောပါတယ်။ဦးညီပူနဲ့ဦးမင်းအောင်တို့က ထောင်ဒဏ် 4 လစီကျခံဖို့ရွေးချယ်ခဲ့ပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒဏ်ငွေ 5000 လာရောက်ပေးဆောင်ခဲ့တာကြောင့်ထောင်ဒဏ် 4 လကျခံဖို့မလိုတော့ကြောင်းဦးညီပူအမှုကိုလိုက်ပါဆောင်ရွက်နေတဲ့
ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်တန်းရှိနေဦးကျော်ဆိုးလင်းကအခုလိုရှင်းပြပါတယ်။ဟုတ်ကဲ့ပါ။ဟိုကဒီနေ့အမိန့်ချတာပေါ့နော်။ဒီထောင်ဒဏ်က၄လပေါ့။တကယ်လို့ငွေဒဏ်က၅တောင်းပေါ့။ငွေဒဏ်၅တောင်းမဆောင်လို့ရှိရင်ထောင်ဒဏ်၄လကျခံရမယ်ဆိုတော့အမိန့်ချတာပါခင်ဗျာ။အခုကတော့ဒီငွေဒဏ်ထောင်လိုက်နေပေါ့နော်။ဒီသူတို့ဒီပါတီကတယောက်ကလာပြီးတော့ငွေဒဏ်ထောင်တော့တယ ရခိုင်ပြည်နယ်အန်အယ်ဒီအစိုးရဝန်ကြီးဟောင်း၅ဦးကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်တွင်နဲ့၂၀၂၂ခုနှစ်ဇန်နဝါရီလ၁၉ရက်နေ့ကပဲရခိုင်ပြည်နယ်တရားရုံးကနှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ဦးညီဘူးအပါအဝင်ဘန္နာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းနဲ့ပြည်စစ်စစ်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဟောင်း ဦးမင်းအောင်ကတော့ထောင်နဲ့ခုနှစ်စိုက်ပျိုးရေးမွေးမြူရေးတတော်နဲ့တတုတွင်ဝင်ကြီးဟောင်းဦးကျော်လွင်တို့ကိုလည်းထောင်နဲ့သုံးနှစ်စီချမှတ်ထားခဲ့တာပါပြည်နယ်ဝင်ကြီးချုပ်ဟောင်းဦးညီပူကတော့ထောင်နဲ့ကိုနှစ်အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်900ခန်းနဲ့ထောင်နဲ့နှစ်နှစ်ချထားပါသေးတယ်စီရင်တရားရေးဝင်ကြီးဟောင်းဦးမင်းအောင်ဟာလည်းအာဏာသိမ်းမှု ကိုနေကြမှာရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာလေးနားဆင်ရဖို့ရှိပါတယ်။
ဒရင်မန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။
ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တရရ 2022 ခုနှစ် ဧပြီလ 6 ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါကိုရန်နိုင်ရဲ့အားကစားကဏ္ဍဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဝင်းချုပ်တော်က ကျမကြီးကိုထိခိုက်နိုင်စေပါတယ်ဝင်းချုပ်လိုကန်ဆာဖြစ်တယ်ဆိုတာမျိုးတွေးရှိကြတော့မရှိပေမဲ့ကျမကြီးအတွက်ဆိုးဝါးတဲ့တက်ရောက်မှုတွေမရှိအောင်ဆိုရင်ဝင်းမှန်အောင်စားတောက်နေထိုင်မှုလိုအပ်ပါတယ်ဒီသတင်းပတ်ရဲ့လူထုနဲ့ကျမကြီးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာနားဆင်ပါရှင်
ဝမ်ချုပ်တာဟာကျမကြီးနဲ့မငြင်းညွတ်ဘူးဆိုတာကိုတော်တော်များများကသိရှိကြပြီးဖြစ်ပါတယ်ဘလို့ချင်းနေမျိုးကိုဝမ်ချုပ်တယ်လို့ဆိုတာကိုတော့ဒေဟာဖြစ်နေကြအောင်ပါဘလူတူဟာနေစဉ်ပုံမှန်တစ်နေ့တစ်ချိန်ဝမ်မသွားဘူးဆိုရင်ဝမ်ချုပ်တယ်လို့ဆိုနိုင်ပါသလားလို့မေးကြည့်တဲ့အခါတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်လူကြောက်အတွက်အကောင်းဆုံးကပဲချင်းတစ် ခါလောက်ကြီးမှဝန်သွားရင်လည်းဆရာတို့ကပုံမှန်လို့ပဲသတ်မှတ်ထားပြီးပေါ့နော်တကယ်ရင်ကျမရေးပြဿနာတစုံတစ်ခုနဲ့ဆက်ဆက်မှုမရှိဘူးဆိုရင်ဒါဒီပုံမှန်ပဲနော်သူဒီစားတော့ကနေတယ်သုံးရက်မှတခါဝန်ပုံမှန်လေးသွားတယ်နော်ဟိုဝန်ချုပ်တာမရှိဘူးဝန်တော့မမှဘူးပြစ်သွားတာမရှိဘူးဆိုလို့ရှိတဲ့ဒါသူတို့ပုံမှန်ဖြစ်စီပါတယ
်ဝန်ချုပ်တာဟာအစားတော့နဲ့တိုက်ရိုက်ပတ်သက်မှုရှိရဘူးတွေ့ရပါတယ်ဘလူးအစားအစာတွေဟာဝမ်းချုပ်တာကိုအားပေးပြီးဘလူးအစားအစာတွေကတော့ဝမ်းမှန်စေတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဝမ်းချုပ်တာကတော့ဆရာတော်ကဘာနဲ့ပတ်သက်လဲဆိုတော့အစားအသောက်နဲ့ဓာတ်ရဲ့ပတ်သက်တယ်နောက်တစ်ခုကငယ်စဉ်ကာလကစပြီးတော့ကိုယ့်ရဲ့ဝမ်းကိုအကျင့်လုပ်ခဲ့တာတွေနဲ့ပတ်သက်တယ်ပေါ့နော်ဆိုတော့အစားအသောက်ထဲမှာဆိုရင်ဆရာတော်ကအစီတို့အသားဓာတ်တွေကဒါဝမ်းချုပ်စေနိုင်တဲ့တတိရှိတယ်ဖိုက်ဘာအမြင့်တွေကတော့ဝမ်းကိုမှန်စေတဲ့တတိရှိတယ်ပေါ့နော်ဒါကြောင့်မို့ဆရာတို့ရှေ့မှာစားအသောက်ကိစ္စပြောခဲ့တဲ့ကာလကဒီအစီနဲ့အသားဓာတ်ကိုလျှော့ချသုံးဆွဲပြီးတော့ဆရာတို့ဒီဖိုက်ဘာအမြင့်တွေပါတဲ့အစားအသောက်တွေစားမယ်ဆိုရင်ဥမာကင်ဆာဖြစ်ပွားမှုနှုန်းကိုလျှော့ချနိုင်တယ်ဆိုဆရာတို့တွေ့ရှိတာ။ဒါကြောင့်မလို့ဒီအစားအသောက်စားခြင်းအဖြစ်ဆရာတို့ဝန်းချုပ်တာကိုလည်းကာကွယ်ပေးတာဖြစ်တယ်။တစ်ဖက်ကလည်းဒီဥမာကင်ဆာကိုလည်းကာကွယ်ပေးပါတော့နော
်။ဝန်းချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်ဆာယောဂနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုသိကျင်နေကြတာပါ။ဝမ်းချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်ဆာယောဂဖြစ်စေနိုင်တယ်ဆိုတဲ့တရားရသက်တည်ထောက်ထားမှရှိပေမဲ့ဝမ်းမှန်ရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်ဝမ်းမှန်စေမဲ့အလေ့အကျင့်တွေကိုကြိုးစားလုပ်ဆောင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်
။ဝမ်းချုပ်တာနဲ့ဥမာကြီးကင်ဆာနဲ့ဘယ်လိုဆက်သက်လဲဆိုတော့ဆရာတို့ဒီလေ့လာကြည့်လိုက်တဲ့အခါမှာဆရာတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ဒီ tissue တွေပေါ့နော် tissue တွေအရဆိုလို့ရှိရင်မကြာခဏပုတ်တိုက်တယ်ဆိုလို့ရှိရင်လည်းကင်ဆာဖြစ်နိုင်တယ်ရှိတယ်။နော်ဒါကအဲဗမာအတိအကျဆရာတို့တွေ့ရလဲဆိုတော့ရှာကင်ဆာပေါ့နော်ရှာကင်ဆာတို့ပစောင်းကင်ဆာတို့မှာဆရာတို့ကသွားတွေမကြီးမညာဖြစ်တယ်သွားချွန်တွေဒီဖြစ်နေတယ်နောက်တစ်ခါသွားထုတ်ခဲ့တဲ့အခါမှာကိုယ်နဲ့ fitting မကျတဲ့အခါမှာဘေးကသပုံးနဲ့ရံနေတယ်ပိုးနေအဲ့တော့နှိရှိလာများပိုးနေတဲ့အခါမှာဆိုတော့ပိုးမစားဘဲနဲ့ကိုဒီပစောင်းကင်ဆာဖြစ်တယ်နော်ဒါဒီဆရာတို့က chronic irritation လို့ခေါ်ပါတယ်အဲ့ဒါဒီဆရာတို့ကဥမာကြီးထဲမှာလည်းဒီလိုပါပဲဆရာတို့ကဝန်ထဲမှာပါတဲ့မကောင်းတဲ့ဓာတ်တွေလည်းရှိတယ်ပေါ့နော်ခုနဆရာတို့ပြောတဲ့ကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့ဒရပ်ပေါင်းတွေစားတော့တဲ့ထဲမှာပါလာနိုင်တယ်အဲ့ဒါဒီကြာစီရန်စားတော့ပြီးဖြစ်နိုင်တဲ့အကင်စာတွေဖြစ်နိုင်တယ်ပေါ့နော်အဲ့တော့အဲ့ထဲမှာပါတဲ့အကင်စာထဲမှာပါတဲ့ဆရာတို့ရဲ့ဒီကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ဒရပ်ပေါင်းတွေကဒီဥမာကြီးနဲ့ရန်နဲ့ပုတ်တိုက်မှုများလေကင်ဆာဖြစ်နိုင်တယ်များလေဟုတ်တာပုတ်တိုက်မှုရှိတော့ပုတ်တိုက်မှုရှိတဲ့အခါမှာဆရာတို့ကနေ့စဉ်စားတော့တဲ့အစားအသောက်တွေဒီပုံမှန်လေးပဲဆရာတော်ဥရေကနေဖြတ်သန်းပြီးတော့အပြင်ကိုဆရာတော်စွန့်ထုတ်နိုင်တယ်ဆိုရင်ဥမာကြီးနဲ့ဖွတ်တိုက်တဲ့ဖြစ်ပြမှုတော့နေပဲဘုံချုပ်တဲ့လူတွေကြတော့ဒီဥမာကြီးစီမှာအကြာကြီးထိမ့်သိမ်းထားတယ်အောင်းထားတာဖြစ်တဲ့အခါကျတော့ဒီကာစီနိုချင်ဆိုတဲ့ဓာတ်တွေနဲ့ဥမာကြီးနိုင်ရန်နေတဲ့ဖြစ်တွေ့တဲ့အချိန်ကြာတယ်ဖွတ်တိုက်မှုအချိန်ကြာတဲ့အခါမှာဒီဥမာကြီးကေဆာဖြစ်နိုင်ကြီးရားတယ်ဆိုပြီးတော့အဲဒါပြောကြတာဖြစ်ပါတယ် နော်အော်အဓိကကတော့ဝန်ချုပ်တာနဲ့စာလို့ရှိရင်တော့စားသောက်ထဲမှာပါတဲ့ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းနေတယ်ဒါတော့ဥမာကြီးနေရတဲ့ထိတွေ့မှုရှားလို့ရှိရင်ဆရာတို့ကဥမာကင်ဆာဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဝန်ချုပ်တာနဲ့ဓာတ်ရိုက်ပတ်သက်တဲ့ယောဂတွေကတော့ဒီကင်ဆာမဟုတ်တဲ့တခြားယောဂတွေရှိတယ်ဥပမာဒီလေကောင်းယောဂဖြစ်တာလို့ဆူကွဲတာလို့ဒါတွေကဒီဝန်ချုပ်တာနဲ့ဓာတ်ရိုက်ပတ်သက်တဲ့ယောဂတွေပေါ့နော်ဆိုတော့ဝန်ချုပ်တာတို့ဖြစ်တာဒီတော့ကျမကြီးနဲ့မညီညွတ်ဘူးမကောင်းဘူးတစားလို့ဝန်နှလုံးကောင်းခေါင်းမခဲလို့တော့ပြောကြတယ်ပေါ့နော်ဝန်ချုပ်တဲ့လူတွေကကောင်းအိုက်ကောင်းအုံနဲ့ကောင်းကြိုက်တယ်မိမိသားဖြစ်တယ်ပေါ့အဲ့တော့ကိုယ့်ရဲ့ဝန်ကိုမှန်မှန်လေးသွားအောင်လုပ်ပြီးထားခြင်းဖြင့်ဒီနောက်ဆက်တဲ့ပြဿနာတွေကိုတစားလို့ရှောင်ရှားပြတာဖြစ
်ဝန်ချုပ်တာဟာကျမကြီးနဲ့မညီညွတ်တဲ့အလေးချိန်တစ်ခုဖြစ်တာကြောင့်ဝမ်းမှန်အောင်ကြိုးစားနေထိုင်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ဆက်သွားပါ
ဝမ်းချုပ်တဲ့အတွက်ဘေးထွက်ဆိုးကျိုးတွေအကြောင်းဒေါက်တာတန့်စောကတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍနားဆင်ရဖို့ရှိပါတယ်
။ဗီဇကြောင့်ကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူ့ကိုယ်ခန္ဓာရဲ့ကလတ်စည်းကိုလာတွယ်ကတ်တာကနေစပါတယ်။ပရိုတင်းလက်တံလေးတွေကပလတ်စမာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး။ဒါပေမဲ့ကလစီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါရင်ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါရင်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံမှန်မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါရင်တချို့မာရီမှုကပရိုတင်းလက်တင်တွေမှာဖြစ်တတ်ပါရင်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားနေပါရင်တချို့ကပိုးပြီးတော့အဝင်ခွင့်ကြောင့်ဖြစ်စီပါရင်ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့နေရံဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါရဲ့။ Vice for the Tar အပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဈေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကဆိုရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်ဆွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမဆွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ကိုခန့်ဆွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကဆွမ်းနိုင်ပါတယ်
FIO American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ຫນွေဦးတော်လိုင်းရေးနဲ့ရှစ်လေးလုံးအရေးတော်ပုံဘာကွာတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်တင်ပြထားတာပါ။ပြီးခဲ့တဲ့ February 1ရက်နေ့ဆီယနာတိမ့်လိုက်တဲ့အချိန်ကနေစခဲ့ပြီးတော့အခုထိရှင်သန်စေမြမຫນွေဦးတော်လိုင်းရေးဟာ1988ခုနှစ်မှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့လွန်စွာကွာခြားပြီးတော့ပြည်သူတွေခံစားခဲ့ရတဲ့အကြမ်းဖက်နှိပ်စက်မှုတွေအတွက်တရားမျှတမှုရရှိနိုင်မယ့်အလားအလာရှိပါတယ်လို့ Christopher Gunness ကဆိုပါတယ်ရှစ်လေးလုံးကာလတုန်းက BBC သတင်းတောက်လည်းဖြစ်အခု Myanmar Accountability Project MAP မြန်မာတာဝန်ခံမှုရှိစေရေးစီမံချက်အဖွဲ့ DirectorChristopher Gunness ကပြောဆိုလိုက်တာပါဒီသတင်းပတ်ရဲ့မြမရေးသုံးသက်ချက်မှာဦးကျော်စန္ဒာနဲ့ဆွေးနွေးသုံးသက်ထားတာနားဆင်ပါရှင
် Oh Chris Christopher Gunness ခင်ဗျာ88ရေးခင်းတော့က journalist ခင်ဗျာနာမည်နဲ့88ရေးတော့ပုံနဲ့ခွဲခြားလို့ကိုမရဘူးအခုတော့ခင်ဗျာဟာလူခွေတက်ကြွလှုပ်ရှားသူတနည်းပြောရင်ကင်ပိန်းတာဖြစ်တယ်ဆိုတော့ဒီမနက်ကမှဖြစ်ပေါ်နေတဲ့ဒီမိုကရေစီအရေးဥတော်တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့ journalist တယောက်အနေနဲ့ချင်းကပ်ခဲ့တဲ့ချင်းကပ်မှုနဲ့အခု campaigner တယောက်အနေနဲ့ချင်းကပ်နေတဲ့ချင်းကပ်မှုဘယ်လိုကွာသလဲအတူတူပဲလားဆိုတော့ပထမဆုံးရှင်းပြပါခင်ဗျာ
As a journalist in 1988 I reported on the facts
1988တုန်းကဒင်းတော်တယောက်အနေနဲ့ကျွန်တော်အချက်အလက်တွေကိုသတင်းပို့ခဲ့ပါတယ် BBC ကမြန်မာနိုင်ငံတောင်မြောက်အရှေ့အနောက်နေရာနဲ့ငါသတင်းတွေကိုပထမအဦးဆုံးရရှိတင်ပြခဲ့ပါတယ်ဒါကြောင့်မြန်မာပြည်သူတွေနိုင်ငံတော်ဝန်လုံးကအမှန်တရားတွေကိုကြားသိရပြီးသူတို့အုံကြွားဖို့ခွန်အားဖြစ်စေခဲ့ပါတယ်။အခုဒီချိန်မှာတော့ကျွန်တော်ဟာစော်အော်သူကမ်ပိန်းနာတစ်ယောက်ဖြစ်ပါတယ်။ Accountability ကတာဝန်ယူမှုတာဝန်ခံမှုရှိစေဖြစ်ပါတယ်။ကျွန်တော်တို့အဓိကဦးတည်နေတာကတော့ဗိုလ်ချုပ်မှုရှင်မင်းအောင်လှိုင်နဲ့လက်ခံတပ်သားတွေအရာရှိငယ်တွေဖြစ်ပါတယ်။ ဆိုတာကကျွန်တော်အဖွဲ့အစည်း MAP မြန်မာ Accountability Project ကဒီနှစ်မှာအမှုငါးမှုအစ္စတန်ဘူကတော်ချောက်ညှဉ်းပန်းနှိပ်စက်မှုဆိုင်ရာတရားရုံးငွေကြေးခွာချမှုနဲ့ပတ်သက်ပြီးပါရီတရားရုံးနောက်ရှေ့အရှအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတရားရုံးမှာ UK တရားရုံးမှာနဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC မှာတမှုအမှုတွေဖွင့်ထားပါတယ်။ဒီရုံးတွေမှာ justice ကိုပေါ်ဆောင်နိုင်အောင်တရားဥပဒေနဲ့အညီအပြစ်မဲ့ပြည်သူတွေကိုပြစ်တတ်သူထောင်ထဲမှာတရားနှိပ်စက်ညှဉ်းပန်းသူတွေမင်းအောင်လှိုင်ပါဝင်အားလုံးကိုတရားစီရင်နိုင်မှုဥပဒေနဲ့အညီလုပ်ဆောင်နေပါတယ်။ကဘာတလောကတရားရုံးတွေမှာလှုပ်ဆောင်နေတာဖြစ်ပြီးမင်းအောင်လာနဲ့သူ့ပုံချုပ်တွေပြေးနိုင်ပါတယ်။ဒါပေမဲ့သူတို့ပေါ်အောင်နေလို့မရတော့ပါဘူး။ဒါကြောင့်အခုလှုပ်ဆောင်နေတဲ့ဒီလူရွက်တွေက1988တုန်းကကျွန်တော်လှုပ်ဆောင်ခဲ့တာတွေနဲ့သိပ်ကွာခြားပါတယ်။88တုန်းက information တွေသတင်းချက်လက်တွေရေးဖြစ်ပြီးတော့မြန်မာပြည်သူတွေကိုသတင်းမှန်တွေပြောကြားခဲ့ပါတယ်။အခုတခါကျွန်တော်လှုပ်နေတာကတော့မြန်မာပြည်သူတွေအတွက်တရားမျှတမှုရရှိဖြစ်ပါတယ
်။88ရေးတော့ပုံနဲ့အခု new dot line ရေးဖြစ်ရတဲ့အကြောင်းရင်းတွေကဘလို့ကွာသလဲဆိုတာနည်းနည်းလေးနှိုင်းရှင်းပြောပါအောင် Chris.
And the big difference is that there was an election. There was an election in November 2000.
ကျောင်းရင်းကြီးမတူကြပါဘူး။ကြီးကျယ်ခြံနားမှုကတော့2020နိုဝင်ဘာမှာရွေးကောက်ပွဲတရရှိခဲ့ပြီးမြန်မာပြည်သူတွေဘာလို့ရင်နေရလဲဆိုတော့မြန်မာတပြည်လုံးတစ်ကမ္ဘာလုံးနိုင်ငံတကာတန်တမန်တွေကုလသမဂ္ဂအားလုံးကသဘောပေါက်နားလည်ကြပါတယ်မြန်မာပြည်သူတွေဟာစစ်တပ်ကိုနိုင်ငံရေးကဖယ်ရှားခြင်းနဲ့စစ်တမ်းရကိုပြန်စီခြင်းနဲ့ဒီမိုကရေစီဆွေးရောက်ကိုသာလိုချင်နေရတဲ့အချိန်ဖြစ်ပါတယ်88တုန်းကကျောင်းသားတစုနောက်ခွဲကလှုပ်ဆောင်မှုတွေကြောင့်စုပူလာဖြစ်တဲ့ဘာညာဒါကြောင့်စုပူသူတွေကိုပြစ်ခတ်ရတာဖြစ်တယ်လို့ဆိုခဲ့ပါတယ်အခုဒီချိန်ကတော့အဲ့လိုပြောလို့မရနိုင်တော့ပါဘူးပြည်သူတွေဟာရွေးကောက်ပွဲရလာတဲ့ဒီမိုကရေစီဆွေးရောက်ကိုလိုချင်နေကြတာဖြစ်ပါတယ်ဒါအပြင်2015ခုနှစ်ကစပြီးမြန်မာနိုင်ငံမှာ liberalization လို့ခေါ်တဲ့ short form ပေးမှုတွေအများကြီးရှိခဲ့တာပါInternet တွေချေချေမြမြအသုံးပြုခွင့်ရလာတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာကြတယ်။သတင်းချက်လက်တွေလွတ်လပ်ခွင့်တွေအများအပြားရှိလာကြပါတယ်။ဒါတွေဟာလွန်စွာမှကွဲလွဲထူးခြားတဲ့အချက်တွေပါ။မြန်မာပြည်သူတွေဟာလွတ်လပ်မှုအရာသာကိုထိတွေ့ခံစားနေခဲ့ကြပြီး88တုန်းကတော့ဒီလိုလွတ်လပ်မှုအရာသာမျိုးမခံစားခဲ့ကြရပါဘူး။အခုတော့အဲဒီလွတ်လပ်မှုတွေကိုရရှိခံစားနေရပြီးတော့မှဆုံးရှုံးသွားတော့မြန်မာပြည်သူတွေဟာသူတို့ဘာလို့ကျင်နေဆိုတာကိုသိရဲအတွေ့အကြုံလည်းရှိခဲ့ကြပြီးဖြစ်နေပါတယ်။နောက်ခြံနာမှုတစ်ခုကတော့နိုင်ငံတကာတိုင်ဝမ်ရဲ့တုံ့ပြန်မှုဖြစ်ပါတယ
်။ဆိုတော့အဲဒီ88အရေးကြီးတဲ့ငုံကပြည်သူလူထုရဲ့တုံ့ပြန်မှုနဲ့အခုမျိုးဒေါ်လာရေးမှာတုံ့ပြန်မှုကရောတကယ်လားအဲဒီ88တုံ့ကလည်းပဲအခုလိုပဲကျောင်းသားလူငယ်တွေကနေဆက်ဒေသတိုင်းသားအင်အားစုတွေစီတွားပြီးတော့လက်နဲ့ကင်ဆွဲခဲ့ရတယ်။အခုလည်းပဲအလားတူလုပ်နေတယ်ဆိုတော့အဲဒီလူကဘယ်လိုခွဲခြားမြင်သလဲအတူတူပဲတို့ယူဆသလ
ား Well the big difference between what the students did last time and what generation Z are doing now is the internet, is the digital revolution. They've taken the revolution online. So, you know, it's possible...
...to see what happens in London. ...to see what happens in London. ...to see what happens in London. ...to see what happens in London.ဒီကချမ်းသာချက်ကတော့အင်တာနက်ပါပဲအခုက digital revolution digital တော်လှန်ရေးပါသူတို့ကတော်လှန်ရေးကို online မှာဖန်တီးလိုက်ကြပါတယ်ဒါကြောင့်ကျွန်တော်ကလန်ဒန်မှာထိုင်နေပြီးခဲ့တဲ့တစ်မိနစ်အတွင်းမန္တလေးမှာဘာဖြစ်သွားလဲဆိုတာကိုသိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာပြင်ပကဘာကအသေးစိတ်စောင့်ကြည့်နေပါတယ်စစ်ဘုချုပ်တွေအနေနဲ့ပြည်သူတွေပေါ်ထိတ်လန့်ပွဲရက်စက်ချင်းချင်းမှုတွေလုပ်နေတာကိုထိတ်ချမ်းဖုံးကွယ်ထားလို့မရနိုင်တော့ပါဘူးဥပမာခရစ်မတ်တုန်းကလူတွေတက်ပြီးမီးရှို့ခဲ့တာတွေကမ္ဘာပြည်သူတွေအာယုံမှာစွဲထင်နေခဲ့ပါတယ်။ channel ရဆက်မှုတွေလည်းအလားတူပါပဲ။နောက်တစ်ချက်ကတော့ internet ကြောင့် NUG နဲ့အတိုက်ခံအင်အားစုတွေရဲ့စူးစီးလုဆောင်မှုကိုပိုပြီးထိရောက်စေနိုင်ပါတယ်။ပြည်တွင်းမှာဆိုရင်လည်းသူတို့နဲ့လူချင်းတကားမှမဆုံမှုတဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်။ပြည်ပမှာဆိုရင်သူတို့ဟာ American နိုင်ငံခြားရေးဝန်ကြီးဌာန Britain ဆိုရကုလဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းစသလိုနဲ့အွန်လိုင်းကသင်ဆက်သွယ်ပြောကြားနိုင်ကြပါတယ်။ဆိုတော့ဒါတွေဟာအင်တာနက်ရဲ့အကျိုးကျေးဇူးတွေပါပဲ။အဆက်သွယ်သတင်းချက်လက်တွေဖြန့်ဖြူးမှုတွေဟာလွန်စွာမှလျှင်မြန်ထိရောက်လာပါတယ်။သတင်းချက်လက်ဆိုတာတော်လိုင်းရေးအတွက်တိတ်ကိုအရေးကြီးတဲ့ကိစ္စပါ။ဒီလိုအခြေအနေမျိုး88တုန်းကမရှိခဲ့ဘူးပါဘူး
။အင်တာနက်ကြောင့်နိုင်ငံတကာနဲ့အလွယ်တကူဆက်သွယ်နိုင်တဲ့သတင်းချက်လက်တွေကိုမြန်မြန်ဆန်ဆန်ဖြန့်ဖြူးနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရဲ့ကူညီပံ့ပိုးမှုကဘယ်လောက်ထိကြီးကြီးရောရှိနေပါသလဲမြန်မာပြည်သူအများစုကတော့နိုင်ငံတကာအတိုင်းအဝိုင်းဟာလေသံကျယ်တလောက်လက်တွေ့ကြီးကြီးရောမကူညီနိုင်ဘူးဆိုပြီးညှိကြွနေရတာကြားပါတယ် Yes go ahead
the Burmese people are right the people of Myanmar are quite right there isn't enough in the international community
မြန်မာပြည်သူတွေပြောတာမှန်ပါတယ်လုံးဝကိုမှန်ပါတယ်နိုင်ငံတကာတာဝန်လွှတ်ဆောင်ချက်ဟာလိုအပ်သလောက်လွှတ်ဆောင်ပေးရမတွေ့ရပါဘူးကုလလုံခြုံရေးကောင်စီကိုကြည့်ပါရုရှားနဲ့တရုတ်ဟာမင်းအောင်လှိုင်ကိုအ ကာကွယ်ပေးနေပါတယ်။ဆေးရုပ်စုကိုလက်နက်တွေရောင်းချနေပါတယ်။မြန်မာစည်းကွက်ကိုလူရင်ပါတယ်။တရုတ်ဆိုရင်ပင်လယ်ထွက်ပေါက်ကိုလူရင်နဲ့စူရမှတ်မှတ်ရဲ့လူရင်းကောင်စီမှာတော့ပြဿနာတွေရှိပါတယ်။ဒါပေမဲ့ထွေထွေညီလာခံကိုကြည့်ပါ။ပြီးခဲ့တဲ့နှစ်ဇွန်လလုံးကဆေးရနာဒိမ့်မှုကိုရှုတ်ချပြီးလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ရေးအဆိုတွေကိုချက်ချင်းပြင်းပြင်းထောက်ခံခဲ့ကြပါတယ်။ International Criminal Court ICC မှာဆိုရင်လည်း NUG ကရှောက်ထားနိုင်ခဲ့ပါတယ်။ကျွန်တော်တို့ဖွင့် map မြန်မာ accountability project ဆိုရင်လည်းကျွန်တော် site မှာအသက်မသိပဲချိန်ရသူတွေကိုနိုင်ငံတကာတရားရုံးတွေမှာထွက်ဆိုစေဖို့လွှတ်ဆောင်နေပါတယ်။နောက်အာဆီယံကိုကြည့်မယ်ဆိုရင်လည်းသဘောကွဲလွဲမှုတွေရှိနေပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတို့က1988တုန်းကနဲ့စာရင်အခုခါအများကြီးတက်တက်ကြွကြွပါဝင်လွှတ်ဆောင်လာကြပါတယ်။ခြုံပြောရရင်တော့မြန်မာပြည်သူတွေပြောတာမှန်ပါတယ်။နိုင်ငံတကာလိုအပ်တဲ့လောက်မလုပ်နိုင်ပါဘူး။ဒါပေမဲ့တစားတစားလွှတ်ဆောင်မှုတွေတော့ရှေ့တိုးလာနေပါတယ်
။အဲ Chris ပြောတဲ့နိုင်ငံတကာတရားမျှတမှုဖော်ဆောင်ရေးရန်ရားတွေပေါ့။ဒီနေ့ပြောရင်နိုင်ငံတကာတရားရုံးတွေပေါ့လေ။အဲ့တရားရုံးတွေကအမှန်တရားကိုဥပဒေနဲ့ညီစည်းစည်းဖော်ထုတ်နိုင်မယ်ဆိုတော့မှန်ပါတယ်။ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေက non binding လိုက်နာရမယ်လို့အတင်းအကျပ်စေတတ်တာမဟုတ်ဘူးဆိုတော့ဒီလိုနိုင်ငံတကာတရားရုံးတွေဆုံးဖြတ်ချက်တွေလက်တွေ့ဖြစ်လာဖို့ကတကယ်လွယ်ပါမလားအထူးသဖြင့်အနာအပြောင်းလဲမဖြစ်သေးသမျှဒီဟာတွေကိုလက်တွေ့အကောင်အထည်ဖော်ထုတ်ဖို့ဆိုတာဖြစ်နိုင်ပါမလား
Well just as a for example if the Indonesian authorities have extradition treaties with countries which they do they have many different countries in the world
ဆိုကြပါစို့ Indonesia နာမည်ကကမ္ဘာနိုင်ငံအများပြားမှာလိုပဲတရားခံလွှတ်ပြောင်းရေးသဘောတူညီချက်extradition treaty တွေရှိထားတဲ့ဆိုရင်တရားမျှတမှုရရှိရေးအတွက် Turkey နိုင်ငံကိုကျွန်တော်တို့မြစ်တာရက်ခံထားပါတယ်ကျွန်တော်တို့ဆွဲဆိုထားတဲ့အမှုတွေပြည်မှုတင်ရှားစီရင်ခံရတဲ့ဘု து ကိုမဆိုဖမ်းဆီးပြေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကနာဇီစစ်ရာဇဝတ်ကောင် Adolf Eichmann ကို Argentina မှာဖမ်းပြီးအစ်ဇွေးမှာရုံးတင်လို့လုပ်နိုင်ပါတယ်ဒီလိုရေးယူမှုတွေကအချင်းချာမြင့်နိုင်ပါတယ်ယူကိုစလာဗီးယားကိစ္စမှာ1990ကျလွန်တုန်းကကျွန်တော်ကိုယ်တိုင်ပါဝင်ဆွဲခဲ့ပူပါတယ်ဒီလိုပဲကြန့်ကြာခဲ့ပါတယ်ဒါပေမဲ့နှစ်တော်ကြာတော့သူတို့ကိုမိရပါပဲရုံးတင်စစ်ဆေးလာနိုင်ခဲ့တာပါပဲဆိုတော့ဒီနိုင်ငံတကာတရားစီရင်ရေးလုပ်ငန်းတွေကိုရှော့တွက်လို့မရနိုင်ပါဘူးတည်ရေးပါပါတယ
်ဟုတ်ပါတယ်ဒီလိုဖြစ်ဖို့ကအဲ့ဒီပြစ်မှုထင်ရှားစီရင်ခံရတဲ့လူတွေအနာလည်းလို့ဖြစ်ဖို့ကအရင်လူတွေရပါမဟုတ်ဘူးလားသူတို့အနာမရှိတော့မှ PNCB ပြစ်ဒဏ်စီရင်နိုင်ခဲ့တာဆိုတော့အဲ့ဒီအဆင့်ကိုအရင်ကျော်လွှားဖို့မလိုဘူးလားဟိုတော့
No that's not necessarily the case if Interpol for example is prepared to set up what's called a red notice they will
မဟုတ်ပါဘူးအဲ့လိုဖြစ်ဖို့မလိုပါဘူးဆိုကြပါစို့နိုင်ငံတကာရဲတပ်ဖွဲ့ Interpol က red notice လို့ခေါ်တဲ့ဖမ်းဆီးပေးဖို့မြစ်တာရက်ခံစာထုတ်ရင်ကမ္ဘာနိုင်ငံအသီးသီးရဲတပ်ဖွဲ့တွေကဖမ်းဆီးလွှဲပြောင်းပေးနိုင်ပါတယ်ကျွန်တော်တို့တရားဆက်ဆိုထားတဲ့သူတွေရဲ့နိုင်ငံကူးလက်မှတ်အချက်လက်အသေးစိတ်ကို Interpol ကဖော်ပြပေးထားရင်အဲ့လိုကို Indonesia Bangkok ကမ္ဘာပင်နေရာရရောက်သူတို့ကိုဖမ်းဆီးပြီးတရားရင်ဆိုင်မှုတက်ဆိုင်ရာကိုလွှဲပေးနိုင်ပါတယ်။ဘလောက်ကြမ်းကြာမှလဲဆိုတော့ပြောဖို့လဲမဖြစ်နိုင်စရာမရှိပါဘူး။နိုင်ငံတကာတရားစီရင်ရန်ရားတွေသာအပြည့်အဝလက်ပတ်မယ်ဆိုရင်မြန်မာပြည်သူတွေတရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်
။ပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကမ္ဘာမှာခက်နေတာအဲ့လိုနိုင်ငံတကာတရားစီရင်ရန်ရားတွေအပြည့်အဝလက်ပတ်နိုင်ဖို့အတွက်ကလည်းပဲကမ္ဘာနိုင်ငံတွေကတညီတညွတ်ဆက်ရှိနေရမှာမဟုတ်ပြန်ဘူး။ရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်နဲ့နောက်ဒီမိုကရေစီနိုင်ငံကြီးကတစ်ဖက်အဲ့လိုဖြစ်နေကြတော့ဒီအချိန်ထဲမှာသူတို့ရဲ့ညီညီညွတ်ညွတ်နဲ့ဒီကမ္ဘာတရားမျှတမှုရန်လျာကြီးအရှိန်အဟုန်နဲ့လက်ပတ်နိုင်အောင်တညီတညွတ်တဲ့တွန်းနိုင်မှာမလားခရစ်စတီးယန်မှာ
Look it is the case that there are divisions there are difficulties but I mean one of the interesting things about the Ukraine crisis is that these
instances တွန်းနေရတယ်လို့ဖြစ်နေရဆိုရင်လည်းစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုက Ukraine ကိစ္စပါ Ukraine ချက်တဲမှာဒီနိုင်ငံတကာတရားမျှတမှုရန်ရာကပူတင်ကို ICC ကိုညှို့နေကြပါပြီဒီလိုရက်ဆက်ချင်းချုပ်တဲ့လိုရက်တွေကို ICC ကအရေးယူနိုင်ပါတယ်ကျွန်တော်မြင်မှာတော့သူတို့ဟာဥရောပတဲကလူယူတွေခရစ်ယာန်တွေဒုက္ခရောက်တော့အရေးကြီးကိုလောက်ကြပါတယ်ရိုဟင်ဂျာတွေစီးရီးယားနိုင်ငံသားတွေယမန်နိုင်ငံသားတွေအီရတ်နိုင်ငံသားတွေအတွက်ကြတော့အလေးမထားကြပါဘူးသဘောထားမမျှတတဲ့အကြောင်းဆောင်တွေဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့အခုခါမှာတော့အရင်ကတကားမှမဖြစ်လာတဲ့အခြေအနေမျိုးတွေအခုတော့ဖြစ်လာနေပါပြီကျွန်တော်အနေနဲ့လောက်ကိုလောက်ရမှာကတော့ယူကရိန်းပြည်သူတွေနိုင်ငံတကာအာရုံစူးစိုက်မှုကိုရရှိနေတယ်လို့ပဲမြန်မာပြည်သူတွေလည်းအလားတူအလေးထားမှုခံရနိုင်မှုပဲဖြစ်ပါတယ်ယူကရိန်းပြည်သူတွေနေလို့ပဲမြန်မာပြည်သူတွေလည်းတရားမျှတမှုအတွက်တိုက်ပွဲဝင်နေကြပါတယ်ဒါကိုကမ္ဘာကသဘောပေါက်အောင်ကျွန်တော်တို့လုပ်ကြရမှာဖြစ်ပါတယ်
ေဦးတော်လန်ရေးနဲ့ရှစ်လေးလုံးရေးတော်ပုံတို့ကြားဘာကွာခြားချက်တွေရှိပါသလဲဆိုတာကိုခရစ်စတိုဘာဂနက်နဲ့ဥကြော်ဇာနာတို့ဆွေးနွေးတုံ့သက်ထားတဲ့မြမရေးတုံ့သက်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်အကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။2022ခုနှစ်ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုပြီးခဲ့တဲ့ဧပြီလ1ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာမဲနှိုက်ခဲ့ကြပါတယ်။ဥရောပကဂျာမနီနဲ့စပိန်အသင်းတို့တအုပ်စုတွေကြာပြီးတော့ကမ္ဘာဖလားပွဲစဉ်တွေဘက်ကအခြေအနေကိုဒီသတင်းပတ်ရဲ့အကစားကဏ္ဍမှာကိုရနိုင်တင်ပြထားတာနားဆင်ပါရှင်။
ထောင်းစနစ်ကောဖလာဘောလုံးဘွဲအတွက်အုပ်စုတွေမဲခွဲလိုက်ပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ဧပြီလ1ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာမဲနိုင်ခဲ့ကြတာမှာအသင်းကြီးတွေနဲ့ကိုယ်စားလှယ်တွေတက်ခဲ့ကြပါတယ်။အုပ်စုတွေကိုမဲနိုင်ကြတဲ့အခါမှာတော့အိရှင်ကာတာအသင်းကအုပ်စုတွေမှာနယ်သာလန်၊အီကွေဒေါ၊ဆီနီဂေါ်အသင်းတွေနဲ့တွေ့မှာဖြစ်ပြီးတော့အုပ်စုဘီမှာတော့ဘောလုံးဘွဲအင်္ဂလန်က American, Iran နဲ့ယောပဇုံက Playoff ခြေစပွဲအောင်တဲ့အသင်းတစ်သင်းနဲ့ကစားမှာဖြစ်ပါတယ်။အုပ်စုစီမှာတော့တောင်အမေရိကချန်ပီယံအာဇင်တီးနားပိုလန်မက္ကဆီကိုဆော်ဒီအာရီယာအသင်းတို့ပါဝင်ပြီးတော့အုပ်စုဒီမှာတော့လက်ရှိကမ္ဘာချန်ပီယံပြင်သစ်ကဒန်မတ်တူနီရှားအသင်းတွေနဲ့ကစားရမှာဖြစ်ပါတယ်။အုပ်စု E မှာတော့ဥရောပကနာမည်ကြီးစပိန်နဲ့ဂျာမနီတို့တအုပ်စုတွေကြပြီးတော့သူတို့နဲ့အတူအာရှကဂျပန်နဲ့ပလေးအော့ဖ်ခြေစပွဲအောင်လာမဲ့အသင်းတွေတွေ့ကြမှာဖြစ်ပါတယ်။အုပ်စု F မှာတော့ဘယ်လ်ဂျီယမ်၊ကနေဒါ၊မော်ရိုကိုနဲ့ခရိုအေးရှားတို့ပါဝင်ပြီးတော့နာမည်ကြီးဘရာဇီးကတော့အုပ်စုကြီးမှာဆာဗီးယား၊ဆွစ်ဇာလန်၊ကင်မရွန်တို့နဲ့ကစားမှာဖြစ်ပါတယ်။အုပ်စု H မှာတော့ပေါ်တူဂီက၊ဂါနာ၊ဥရုဂွေးနဲ့တောင်ကိုရီးယားအသင်းတွေနဲ့တွေ့မှာဖြစ်ပါတယ်။အခွင့်ပွဲကတော့နိုဝင်ဘာ21ရက်နေ့မှာစီနီဂေါနဲ့နယ်ဇာလန်တို့ကစားကြမှာဖြစ်ပါတယ်။အင်္ဂလန်ပြည်ဂါရက်ဆောက်ကေကတော့သူတို့ရဲ့အုပ်စု B ကလည်းစိတ်ဝင်စားဖို့ကောင်းတယ်လို့ပြောလိုက်ပါတယ်
။ Well, intriguing really because Iran we've never played before
တကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့ Iran အသင်းနဲ့ကျွန်တော်တို့တခါမှမကစားဘူးပါဘူးနောက်ပြီးဥရောပဆောင်ကခြေစစ်ပွဲအောင်တဲ့အသင်းတစ်သင်းပါမှာဆိုတော့ဗီတင်အသင်းအချင်းချင်းလည်းဖြစ်လာနိုင်ပါတယ်အဲ့ဒါဆိုရင်ဒီပွဲကလည်းထူးခြားမှာပါဒါပေမဲ့ဘာတွေဖြစ်ဖြစ်လက်ကျန် playoff ပွဲမှာယူကရိန်းအသင်းကလည်းကစားဖို့ရှိနေတာကြောင့်စိတ်လှုပ်ရှားစရာတွေလည်းဖြစ်လာနိုင်ပါတယ်အခုချိန်မှာလူတိုင်းကယူကရိန်းနဲ့ယူကရိန်းပြည်သူတွေအတွက်တွေးနေကြတာပါနောက်ပြီးတော့အမေရိကန်အသင်းရှိမယ်လေပြီးခဲ့တဲ့လပိုင်းနေ့အတွင်းသူတို့နီးပြားနဲ့ပတ်သက်လို့ကောင်းကောင်းသိခဲ့ရပါတယ်သူကအသင်းကိုအတော်လေးကောင်းအောင်လုပ်နေပါတယ်လူငယ်တွေလည်းအများကြီးပါပါတယ်ကျွန်တော်တို့ကဦးစားပေးအဆင့်တတ်မှတ်ခံရတာကြောင့်အုပ်စုကနေကျွတ်ဖို့မျှော်လင့်နေကြပါတယ်ဒါပေမဲ့ဒီပွဲတွေအကုန်လုံးကဘာမှမဆိုဖြစ်နိုင်ပါတယ
် Chelsea မှာကစားနေတဲ့ American Tyson မှု Christian Pulisic ကတော့အင်္ဂလန်အသင်းနဲ့တွေ့မဲ့အပေါ်မှာ
I'm really excited I think it's a great draw Of course playing against England is
you know the game is still shy me but play team is still win zaja ba England ne gaza ya ma ga de ge ko still shy zaja ba yin zia ko na ga lo chno ko yin song phong set kho la da ga chno lo atin bo man and mouth phit bi di pwe chang ko khu de ya byo ni ba bi England atin ya atin ni atin phit bi ai ma ba de du re do na na ko le chno ti ba de di pwe ya lo still shy zaja ba
အုပ်စုပွဲတွေကိုတော့တရက်မှာအုပ်စုနှစ်စုကစားပြီးတော့ပွဲတစ်ပွဲနဲ့တစ်ပွဲကို၃နာရီစီခြားပြီးတော့တနေ့ကို၄ပွဲကစားကြမှာဖြစ်ပါတယ်။ဒါပေမဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့ထုံးစံအတိုင်းအုပ်စုသူ၂ပွဲကိုအချင်းတူကစားကြမှာပါ။ဖိုင်နယ်ကိုတော့ဒီဇင်ဘာ၁၈ရက်နေ့ကျရင်ပြိုင်သက်၈000ဆန်းနဲ့လူဆိုးခွင့်ကြီးမှာကစားကြမှာဖြစ်ပါတယ်။ FIFA ကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကာတာကမ္ဘာဖလားပွဲမှာတောင်အမေရိကအသင်းတွေအောင်မြင်မှုရဖို့တော်တော်လေးမျှော်လင့်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒိုဟာမှာကျင်းပတဲ့တောင်အမေရိကဘောလုံးအဖွဲ့ချုပ်ရဲ့နီလာခံကိုတက်ရောက်ခဲ့တဲ့အတွင်းမှာသူကအဲ့လိုပြောလိုက်တာဖြစ်ပြီးဒါပေမဲ့တခြားအသင်းတွေကလည်းသူအဲ့လိုပဲပြောခဲ့တယ်ဆိုပြီးတော့မစ္စတာအင်ဖန်တီနိုကဟာသလည်းပြောခဲ့ပါတယ
် Esperemos este año en este mundial aquí en Qatar ver un equipo
Qatar နိုင်ငံမှာအခုနှစ်ကျင်းပမယ်ဒီကမ္ဘာဖလားမှာတောင်အမေရိကအသင်းတွေအနိုင်ရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်အနိုင်ရဖို့လည်းမျှော်လင့်ပါတယ်ဟုတ်ပါတယ်ဒါမျိုးကိုကျွန်တော်အာဖရိကအသင်းတွေကိုလည်းပြောဘူးသလိုသမုဒ္ဒရာဘိုင်းကနယူးဇီလန်အသင်းကိုလည်းပြောခဲ့ဘူးပါလေတကယ်လို့သူတို့ခြေစပွဲအောင်လာခဲ့ပြီဆိုရင်ပေါ့
ဘောဖလောက်ကိုတောင်အမေရိကအသင်းတွေနောက်ဆုံးချိန်ဘူးဆွဲခဲ့တာကတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပူးတွဲအင်ရှင်ဖြစ်ပြုလုပ်ခဲ့တဲ့2000နှစ်ကဘာဖလားဖြစ်ပါတယ်အဲဒီတော့ကတော့ဘရာဇီးကဖိုင်နယ်မှာဂျာမနီကို2ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ဘူးဆွဲခဲ့တာပါဒါပေမဲ့အဲဒီနောက်ပိုင်းကစပြီးဥရောပအသင်းတွေကပဲ၄ချိန်ဆက်ဘူးဆွဲထားတာဖြစ်ပါတယ်ဆိုတော့ဒီတစ်ချိန်မှာရောဆောင်းအမေရိကအသင်းတွေတကယ်ပဲပိုဆွဲနိုင်မလား
ကာတာနိုင်ငံရဲ့ယာသီဥရုအနေထားကတော့ဥရောပအသင်းတွေအတွက်အကောင်းဆုံးအနေထားလို့ဆိုနိုင်ပေမဲ့လည်းတောင်အမေရိကအပါအဝင်အာဖရိကနဲ့တကမ္ဘာလုံးမှာရှိတဲ့ထိပ်တန်းကစားသမားအများစုဟာဥရောပမှာကစားနေတာကြောင့်အရင်လိုတိတ်ပြီးတော့သီးသီးသာသာကွာမဲ့အနေထားမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ်။ဒါပြင်ရင်ကတော့ဥရောပပြပမှာကစားတဲ့ပွဲတွေကိုတောင်အမေရိကအသင်းတွေကနိုင်လေရှိပေမဲ့တောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာကျင်းပခဲ့တဲ့2010နဲ့2014ကမ္ဘာဖလားတွေမှာဥရောပအသင်းတွေဘူးဆွဲပြီးတဲ့နောက်မှာတော့ဒီအစင်လာကြီးကပြတ်သွားပြီဖြစ်တဲ့အတွက်မမဆိုးဖြစ်နိုင်တဲ့အနေထားလို့ပြောရမှာပါ။ဒီကဲတစ်ပတ်ကတော့ဘရာဇီးကွင်းနဲ့လူဖက်ကသူတင်ဘရာဇီးဟာဘူးဆွဲနိုင်ခြေရှိတဲ့အသင်းတွေကတသင်းဆိုပြီးတော့ပြောပါတယ်။ဆိုတော့အင်္ဂလန်သင်းရဲ့နီးပြဂါရက်ဆောက်ဂိတ်ကရောအင်္ဂလန်သင်းရဲ့ကမ္ဘာဖလားအလားအလာနဲ့ပတ်သက်ပြီးဘယ်လိုမျှော်လင့်ထားပါသလဲ
။ Ultimately that's what we're here for. We're trying to achieve that goal and
ကမ္ဘာဖလားကိုအနိုင်ရဖို့အတွက်ပဲကျွန်တော်တို့ဒီကိုလာခဲ့ကြတာလေဒီမှန်းချက်ကိုအောင်မြင်အောင်လုပ်ဖို့အတွက်ကျွန်တော်တို့စူးစမ်းသွားမှာဖြစ်ပါတယ်ဥဆွဲဖို့လည်းဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့စင်မီဖိုင်နယ်ကိုရောက်နိုင်တယ်ဆိုရင်ဖိုင်နယ်ကိုလည်းရောက်နိုင်ပါတယ်အဲ့လိုဖိုင်နယ်ကိုရောက်နိုင်တယ်ဆိုရင်အနိုင်လည်းရနိုင်ပါတယ်ကျွန်တော်တို့ကလည်းဘူဆွဲနိုင်ရရှိတဲ့အသင်းတွေတဲကတခုပါအသင်းကောင်းတွေနီးပြားတွေအများကြီးရှိပါတယ်ဆိုတော့ဘယ်အသင်းမဆိုအနိုင်ရနိုင်ပါတယ်
တစားလည်းမှာပဲနောက်ထပ်ဘောလုံးသတင်းတွေမှာတော့ Netherlands နီးပြလူကြီး Van Gaal ဟာစီးကျိတ်ကင်ဆာရောဂါခံစားနေရတယ်လို့သတင်းဝင်တွေကပြောလိုက်ပါတယ်။အသက်80ရှိပြီဖြစ်တဲ့ Van Gaal ကသူ့အနေနဲ့စီးကျိတ်ဝေဒနာခံစားနေရပေမဲ့ Netherlands ရဲ့နီးပြဖြစ်တဲ့ဆက်ပြီးတော့တာဝန်ယူမှာဖြစ်တယ်လို့ Netherlands ရုပ်သံလိုင်း Humberto ကပြောခဲ့ပါတယ်။ Van Gaal အတွက်တော့ဒါဟာ Netherlands ရဲ့နီးပြဖြစ်တတိယကြိမ်တာဝန်ယူတာဖြစ်ပြီးတော့2014ကမ္ဘာဖလားတုန်းကတော့သူဟာတတိယရခဲ့ပြီးတော့ဒီကြိမ်မှာသူ့အနေနဲ့ Netherlands အသင်းကိုဘယ်လောက်ထိအောင်မြင်အောင်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်နော
်ကိုရနိုင်စူးစီးတင်ပြခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘုညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ဆက်ပေးခြင်းပါတယ်ရုရှားပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာအရေးယူလှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကနောက်ထပ်ပြင်းထန်တဲ့လှုပ်ဆောင်ချက်တွေချမှတ်ဖို့ပြင်ဆင်နေကြသလိုရုရှားတို့ကျူးကျော်စစ်ကိုတုံ့ပြန်ရေးမြောက်တနန်ဒိစာချုပ်နေတိုးမဟာမိတ်အဖွဲ့နိုင်ငံသားရေးဝန်ကြီးတွေဘရပ်ဆဲလ်မြို့မှာဆွေးနွေးနေကြတဲ့အချိန်မှာသမ္မတဇယ်လန်စကီကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။တန်ခတ်အရေးယူမယ်ဆိုတဲ့လေလုံးထွားပြောဆိုတာတွေထက်ကြားနေရချိန်မှာပဲရုရှားစစ်တပ်ကတော့လှုပ်ချင်ရလှုပ်သွားပါပြီအရေးယူဖို့တွေ့ဝေနေတာမျိုးကျွန်တော်သိမခံနိုင်တော့ပါဘူးလို့အိုင်ယာလန်လက်တော်ကပြောတဲ့ဗီဒီယိုမေးခွန်းထဲမှာသမ္မတဇယ်လန်စကီကပြောခဲ့တာဖြစ်ပါတယ်ရှင်ယူကရိန်းနိုင်ငံဘူချာမြို့မှာလူအများအများကိုတပ်ဖြတ်မှုလို့ပိုယဟမ်မင်ဂျီဖရန်စစ်ကခေါ်ဆိုလိုက်ပါတယ်ဒီလှုပ်ရက်အတွက်ဒီကနေ့ပြစ်တင်ရှုံချလိုက်ပါတယ်ဘူချာမြို့ကလမ်းတွေပေါ်မှာလူသေးလောင်းတွေတွေ့ရတယ်လို့လူအများအများကိုစုပြီးတော့မြေမြုပ်ထားတာတွေတွေ့ရတဲ့ပြီးနိုင်ငံတကာကအပြင်းထန်ဝေဖန်ရှုတ်ချနေချိန်မှာပုပ်ယဟန်မင်းကြီးကပြစ်တင်ရှုတ်ချလိုက်တာဖြစ်ပါတယ်ဒီစစ်ပွဲတွေကိုရက်ပြစ်ပါလက်နက်တမ်းတွေစိတ်ညင်သွားပါစေတေဆုံးခြင်းနဲ့အဖြစ်အမှောက်တွေရက်ပြစ်ပါလို့ပုပ်ယဟန်မင်းကပြောလိုက်ပြီးဘူချာမြို့ကနေပြို့လိုက်ပို့လိုက်တဲ့အလံတလက်ကိုပုပ်ယဟန်မင်းကြီးကကိုင်မြောက်ပြီးတော့အလံကိုနှမ်းရှုတ်ခဲ့ပါတယ်ရှင်ယူကရိန်းမှာအရက်သားတွေကိုတပ်ဖြတ်မှုပေါ်အိန္ဒိယကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာဖြင့်ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုအပေါ်အိန္ဒိယနိုင်ငံကပထမဆုံးလူသေရှင်ကြားပြစ်တင်ဝေဖန်လိုက်တာဖြစ်ပေမဲ့ရုရှားဟာအိန္ဒိယရဲ့အရေးပါတဲ့စီးပွားရေးမိဖန်နိုင်ငံတစ်ခုဖြစ်နေဆက်ရှိနေတယ်လို့ပြောပါတယ်။ရုရှားကိုယူကရိန်းကကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်ရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်နေနှစ်ပေါင်းများစွာရပ်တည်လာခဲ့တဲ့အိန္ဒိယနိုင်ငံဟာအမေရိကန်နဲ့မဟာမိတ်တို့ကအပြင်းထန်ဖိအားပေးနေတဲ့ကြားမှာပဲပြစ်တင်ဝေဖန်မှုရှောင်နေခဲ့တာဖြစ်ပါတယ်။ဘူချာမျိုးကတပ်ဖြတ်မှုတွေကိုအပြင်းထန်ရှုံချပါတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းလောင်ဖြစ်ပါတယ်ရှင်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေအခုထုတ်လင်းခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.